ထိုင်းနိုင်ငံနေတဲ့ကူကာလာမှာထိုင်းနိုင်ငံသားတွေတမကနိုင်ငံသားကလာရောက်လက်ပတ်ကြတဲ့ဧည့်သည်တွေအဆင်ပြေအောင်အစိုးရကဘလို့စီစဉ်နေလှုပ်ဆောင်ပေးထားပါသလဲ။ဘန်ကောက်မြို့မှာရောက်ရှိလက်ပတ်နေကြတဲ့မြန်မာပြည်သားတွေကရောနေ့သက်မှာဘလို့ဆူတောင်းနေကြပါသလဲဆိုတာကိုတော့မညညိုလင်းကတင်ပြပေးထားပါတယ်ခင်ဗျာ။
သုံးခုနှစ်ကုန်ဆုံးလို့2024နှစ်သစ်ကိုကြိုဆိုကြမယ်အခမ်းအနားပွဲလန်းသဘင်တွေကမ္ဘာနေရာအနှံ့ကျင်းပတဲ့အထက်မှာထိုင်းနိုင်ငံလည်းပါဝင်ပါတယ်အခုလို့နှစ်သစ်ကူကောင်းထောင်းလုပ်မဲ့ပွဲလန်းသဘင်တွေအပြင်ထိုင်းအစိုးရဟာပြည်သူတွေနှစ်သစ်ကူပိတ်ရက်ကာလလဲပတ်ကြတာမှာကုန်ကြစရိတ်သက်တာစီဖို့ဆိုပြီးနှစ်သစ်ကူလက်ဆောင်အဖြစ်အဓိကကျတဲ့အဝေးပြေးလမ်းမကြီးတွေဖြတ်တန်းကားကိုလည်း2023ဒီဇင်ဘာလ28ရက်နေ့ကနေ2024ဇန်နဝါရီလ3ရက်နေ့အထိတပတ်တိတိအခမဲ့သွားလာခွင့်ပြုထားပါတယ်ဒါအပြင်ထိုင်းနိုင်ငံတဝန်းကအမျိုးသားပြရိုက်တွေပန်းချံတွေကိုလည်းအခမဲ့ဝင်ရောက်ကြည့်ရှုခွင့်ပြုပေးတာမြေပေါ်ပြင်အောက်မြေထားလိုင်းတွေကိုနှစ်သစ်ကူးရက်မှာအခမဲ့စီးနင်းခွင့်ပြုလိုက်တာဓာတ်ဆီနဲ့လောင်စာဆီဈေးနှုန်းတွေလျှော့ချပေးလိုက်တာကိုယ်ပိုင်မော်တော်ယာဉ်တွေကိုအစိုးရနဲ့ကားကုမ္ပဏီကြီးတွေဦးဆောင်ပြီးဘရိတ်၊တာယာ၊အင်ဂျင်ဝိုင်း၊ဘက်ထရီ၊မီ၊ဝိုင်ပါစတာတွေကိုအခမဲ့စစ်ဆေးပေးတာတွေစီစဉ်ပြုလုပ်ပေးထားပါတယ်ဒီလိုထိုင်းနိုင်ငံရဲ့နှစ်သက်ကူးပွဲတော်ကာလမှာမြန်မာပြည်ကခရီးသွားဧည့်သည်တွေကိုလည်းအများကြီးတွေ့ရတာပ
ါနှစ်သက်ကူးမှာဦးစည်းအနေနဲ့ကတော့နိုင်ငံတော်အသစ်စီကိုသွားဖို့အတွက်လူသစ်စိတ်သစ်စနစ်သစ်တွေကိုအားလုံးအပေါ့နော်စူးစမ်းဆောင်ရွက်ပြီးတော့အေးအေးချမ်းချမ်းနဲ့နိုင်ငံကြီးဖြစ်စေချင်တဲ့ဆန္ဒအနေနဲ့ဝိုင်းဝန်းပြီးတော့တို့သာပြေးရပါလို့ဦးဇင်းနဲ့နှစ်တကူမှာတော့ချက်ပါအခုဆိုရင်ဒါဦးဇင်းတော့လာတာအင်မတန်မှမျက်နှာငယ်ပါလေတကယ်ရောက်ထွက်ရတာလေမြန်မာနိုင်ငံသားတိဆောက်နေတယ်မျက်နှာငယ်ပါခံစားမိတယ်ပေါ့နော်အဲ့လိုခံစားမိတယ်နေစိတ်ပါဖြစ်ဖြစ်ကားကိတ်ပါဖြစ်ဖြစ်ပေါ့နော်အဲ့လိုခံစားမိတယ်စိတ်ကြပါဘောဒါလောကီယာကြည့်တာပေါ့နော်လောကုတ္တရာကြည့်တဲ့မျိုးဖြစ်တာပေါ့နော်လောကီယာနဲ့ဦးဇင်းတို့ပြောမယ်ဆိုရင်တော့စုပေါင်းညီညာအောင်ရင်းပြဆိုတဲ့အတိုင်းပဲဦးဇင်းတို့တိုင်းရင်းသားတွေကချင်ကရကရင်ချစ်ဘာမမွေခိုင်ရှန်အလုံးစုပေါင်းပြီးတော့လက်တွဲပြီးတော့အဖြေတစ်ခုကိုရှာမယ်ဆိုရင်တိုင်းပြည်လည်းကောင်းစားမယ်လူမျိုးတွေလည်းကောင်းစားမယ်အနာဂတ်မှာဦးဇင်းတို့ကောင်းစားတဲ့နိုင်ငံတော်ကြီးပဲဖြစ်စေချင်တယ်နေချင်းချင်တယ်ဆိုတဲ့အကြောင်းဦးဇင်းနဲ့လက်တကူစကားပြောကြပေးပါ
ထိုင်းနိုင်ငံမှာနေထိုင်အလုပ်လုပ်ကိုင်နေကြတဲ့မြန်မာပြည်သားရွှေပြောင်းအလုပ်သမားတွေကိုလည်းထိုင်းနိုင်ငံသားတွေလိုပဲနှစ်သက်ကူအလုပ်ပေးရမှာလွတ်လွတ်လပ်လပ်လဲပတ်သွားလာကြတာကိုတွေ့ရပါတယ်
တို့မြန်မာနိုင်ငံလည်းအများဆုံးလူလိတ်မောအ
ေးချမ်းပါစေ
အများဆုံးအေးချမ်းပါစေပေါ့နောက်ပြီးတော့လည်းပြည်သူပြည်သားတွေလည်းစိတ်ကျမကြီးကိုကြီးကျမကြီးနဲ့လည်းပြည်ဆောင်ကြပါစေပေါ့တို့အဓိကတော့မြန်မာပြည်လည်းပြင်နေတော့ဒါပေမဲ့ခုကမြန်ပြောင်းသွားတယ်မြန်ပြည်ကမငြင်းချမ်းသေးဆိုတော့အဓိကတော့မြန်ပြည်ကအများဆုံးငြင်းချမ်းစီနေတော့
မြန်မာနိုင်ငံလည်းကြည်ကြမ်းမှန်နဲ့ပြည်တော်ရှိရှိလေးနေပါလေကျွန်တော်တို့လည်းဒီမှာကောင်းမွန်လဲပေါ့နော်အလုပ်ကြိုးစားနေပါလေကျင်းနေတာတော့မြန်မာပြည်ပြည်တွင်းစိတ်ကြီးအများဆုံးအေးချမ်းပြီးတော့မိဘတွေနဲ့ပြောပြောရှင်းရှင်းပြန်နေနေပါတယ်အများကြီးဟု
တ်ဘလို့ပဲတ мян နိုင်ငံရောက်ဘလို့ခင်မိတဲ့ဟာတွေပဲတွေ့တွေ့ကိုမြန်မာပြည်ပဲလွမ်းတာပေါ့နော်အဲလွမ်းတဲ့စိတ်ကတော့ဘယ်ရောက်ပြီးသတိရနာပေါ့နော်အဒီကကိုမိသားစုသတိရရင်ပြောမြန်မာပြည်ကဘာဆုတောင်းပေးချင်လဲဆိုတော့အများဆုံးအေးချမ်းပြီးတော့အရင်လိုလေးပြန်ပြီးတော့ဖြစ်ရှင်တယ်ပေါ့နော်အရင်ဆုံးဟိုမြန်မာပြည်အကုန်လုံးအေးချမ်းပြီးတော့အကုန်လုံးအေးချမ်းချမ်းလေးနေရပါသေးလို့ဆုတောင်းပေးချင
်တယ်မောင်နဇာလေးနှစ်သက်မှသည်တနည်းပလဲလုံးအေဂျင့်တရားပြီးတော့နောက်လာမဲ့နှစ်သစ်တွေလည်းဆက်ရှန်းသန်းတာနဲ့အေဂျင့်နေနိုင်ရပါစေလို့ဆုတောင်းပါမယ်။ယောဂဗျာကြီးကင်းဝေးပြီးတော့တနိုင်ငံလုံးအေဂျင့်နဲ့တည်ငြိမ်တဲ့နိုင်ငံတနိုင်ငံပြန်ရပါစေလို့ဆုတောင်းပါမယ်
။အခုလိုထိုင်းနိုင်ငံမှာတွေ့ရတဲ့မြန်မာပြည်သားတိုင်းကတော့မြန်မာပြည်ကြီးပြန်လည်ငြိမ်းချမ်းတရားဖို့မိသားစုတွေပျော်ပျော်ရွှင်ရွှင်ပြန်လည်စုံစည်းနိုင်မှုနဲ့သူတို့အခုတွေ့မြင်နေရတဲ့ထိုင်းနိုင်ငံလိုပဲမြန်မာပြည်ကြီးတိုးတက်စီကလှပနိုင်စေဖို့အတွက်ပဲနှစ်သစ်မှာဆူတောင်းနေကြတာပါရှင်။